စီရင်ပြီးကြခါလေးဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတင်ပြည်မြို့နယ်ကဒေသခံယွာသား16ဦးကိုလက်နက်ကိုင်တွေဖမ်းဆီးသွားတာအခုဆိုရင်တရင်တပတ်နီးပါးရှိလာတဲ့အထိဘာလို့တရင်မှမကြားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။ကိုကံတပ်ဖွဲ့ MMDAA အဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့တန်တရားရှိနေကြတဲ့အတွက်လည်းဒေသခံစွတ်တော်ကိုယ်စားလှယ်တွေကဖမ်းကွက်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စူးစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းချီစက်တရင်တော့ကိုနိုင်အကိုအင်ကအခုလိုတရင်ပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတင်ပြည်မြို့နယ်ဆက်ပုံမှန်ကြေးဝါသာ16ဦးကိုလက်နက်ကင်ဖမ်းဆီးသွားခဲ့တဲ့ပြီးခဲ့တဲ့အပတ်ကစလို့အခုချိန်ထိသတင်းစမ်းသပ်မကြားရသေးပဲဖြစ်နေတာပါဒေသခံဟူမန်ယွာသားသူကတော့ဖမ်းဆီးသွားတဲ့လက်နက်ကင်တွေဟာ MNDAA ကိုကတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ
်3လ14ရက်နေ့မှာမနေ့ကစောစော9နာရီကျင်းကကိုကအဖွဲ့ကနေလာပြီးတော့လာတယ်ရလုံးကိုဖြစ်တလားရောက်သွားတယ်အားလုံးခုပြီးတော့ဒီတိုင်းတဲ့ကိုကလူပြောဟူမန်ကြာတယ်မှာ16ရက်ကျွန်တော်ညာစီလူမျိုးက6ယောက်ပြောင်းလာပဲဒီ6ယောက်ပလောင်ယောက်ကျွန်တော်သားတယောက်ပါတော့ကျွန်တော်သားနမနိပါသွားလိုက်တယ်ဆယ်မယောက်ပြလေကျွန်တော်လည်းမကြဘူးဗျ
ဒေသခံတွေကတော့ဖေဖော်ဝါရီလလယ်တုန်းကမြမသမတော်နဲ့မြောက်ပိုင်းမဟာမိတ်ကိုကတပ်ဖွဲ့ဝင်တို့ကြားတိုက်ပွဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထည့်ပုံရတယ်လို့လည်းယူဆနေကြပါတယ
်။နမပိုင်း15ရက်မှာဒီကိုကကဖွဲ့ရမနေ့ကစိုးရနေဝင်လာတယ်။ဝင်လာပြီးတော့တနာရီကနေမနာရီစသဖြင့်ဝင်လာပြီးတော့တိုက်ပွဲတွေ။အဲတော့ဖြစ်ခဲ့တော့မရှိပါဘူး။သူ့ကိစီကြီးကြားထားတယ်။စပိုးတွေကြားထားတယ်။
ဒီလိုတိုက်ပွဲရှိပွားရတာဟာဒေသခံကြီးဝါသားတွေကနေတမတော်ဝင်ရောက်လာနေတာကိုသတိမပေးခဲ့လို့ဆိုပြီးကိုကတပ်ဖွဲ့တွေကနေထိန်းချုပ်မှုတွေရှိနေတယ်လို့ဒေသခံတွေကယူဆနေကြတာပါဒီလိုရွာသားတွေဖမ်းဆီးခံရတဲ့ပုံမှာဒေသခံတမတော်ဖွဲ့ကနေလာရောက်မေးမြန်းမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဖမ်းဆီးမှုနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့ MNDAA ကိုကတပ်ဖွဲ့ဝင်တွေကတော့တစုံတရာတုတ်ပြန်တာမျိုးမရှိသလိုကိုကဖွဲ့တာဝန်ရှိသူတွေကိုလည်းဆက်သွယ်လို့မရဖြစ်ပါဘူးတခြားမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ DNL တမ်းမလောင်တပ်ဖွဲ့ကိုဆက်တွယ်မေးမြန်းရမှာတော့ဖမ်းဆီးမှုနဲ့ပတ်သက်လို့တဆုံတရာမသိရှိကြောင်းပြန်ကြားရရရှိပုံမှန်တိုင်းကျော်ကပြောပါရစေ။အ
ားလုံးကိုကျေးဇူးတင်ပါတယ်။အားလုံးလည်းအတူတူ
သိနေမှုနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်နိုင်ခင်သားကြီးကတော့ကိုကံတပ်ဖွဲ့ MNDAA လက်ချက်လို့တာမရရှိနေတဲ့ဖမ်းဆီးမှုပုံမှန်ကန့်ကွက်ကြောင်းပြောပါရစေ။ဖမ်းတ
ဲ့အကြောင်းရင်းတော့ကျွန်မတို့မသိချင်ဖမ်းတော့တာတော့သိတယ်။သူတို့မြောက်ပိုင်းမဟာမိတ်တပ်က MNDAA တွေပေါ့နော်။သူတို့ရဲ့နေမျိုးလည်းမဟုတ်ဘူး။ဒီကျမတို့ရသားတွေကိုလာပြီးတော့မှအကြောင်းကြောင့်ပဲဆမ်းဆမ်းပေါ့နော်ဒါတော့မဖြစ်ဖြစ်မှုပေါ့ချင်းစက်ကအစ်စုဆောင်တာပဲဖြစ်ဖြစ်ဒါတော့လုံးဝမလုပ်ဖြစ်မှာဘူးပေါ့အဲတုံးရက်ကိုလည်းကျမတို့ကတော့ဆန့်သက်ပါတယ
်ဖေဖော်ဝါရီ15ရက်နေ့မှာဖြစ်ပွားခဲ့တဲ့မြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲကြောင့်ကိုခိုင်မြို့နယ်နဲ့တိန်းနီမြို့နယ်စက်ကဟူမန်ကျေးရွာက140ကျော်ဟာလေတိန်းနီမြို့နယ်ကောင်းကွန်ကျေးရွာဖုန်ကြီးကျောင်းကိုဆက်ပြေးခုလုံနေဆက်ရပါတယ်ခင်ဗျာ